အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဒီကနေ့ဗုဒ္ဓဟူးနေ့မနေ့အင်ပြူတော်မှာတွေ့ဆုံဖို့ဖိတ်ကြားထားပါတယ်။အခုအတန်လွင့်နေချိန်မှာတော့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသမ္မတဘိုင်ဒန်နဲ့တွေ့ဆုံဖို့ဝါရှင်တန်ဒီစီလေဆိပ်ကိုသူ့ရဲ့လေယာဉ်ဆက်ရောက်လာနေတာကိုတွေ့ရပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့အကြားအရေးကြီးတဲ့နိုင်ငံခြားဆက်ဆံရေးနဲ့ပြည်တွင်းရေးကိစ္စတွေအပြင်ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးမယ်လို့အင်ပြူတော်အရာရှိတွေကပြောဆိုထားပါတယ်။ယူကောက်ပွဲပြီးသမ္မတတာဝန်လွှဲပြောင်းရေးမှာငြင်းငြင်းချမ်းချမ်းနဲ့ချော့မွေ့အောင်ဆောင်ရွက်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာလက်ရှိသမ္မတနဲ့ယူကောက်ပွဲအနိုင်ရထားတဲ့ရှင်ပြန်ဘက်တို့တွေ့ဆုံတာဟာ1992ခုနှစ်နောက်ပိုင်းဒီချိန်ပထမဆုံးအချိန်ဖြစ်ပါတယ်။2020ခုနှစ်ယူကောက်ပွဲပြီးအဲ့ဒီအချိန်ကသမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်ကယူကောက်ခံသမ္မတဖြစ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုအခုလိုဖိတ်ကြားခဲ့ခြင်းမရှိပါဘူး။ဇန်နဝါရီလသမ္မတကျန်းသက်စာချိန်ဆိုပွဲမကျင်းပခင်မှာပဲအင်ပြူတော်ကထွက်ခွာသွားခဲ့ပါတယ်။ဒေါ်နယ်ထရမ့်ဟာသမိုင်းမှာ1869ခုနှစ်နောက်ပိုင်းတက်လာမဲ့ယူကောက်ခံသမ္မတကျန်းသက်စာချိန်ဆိုတာကိုမဆောင်ပဲအင်ပြူတော်ကထွက်ခွာသွားတဲ့ပထမဆုံးသမ္မတဖြစ်ပါတယ်။လာမဲ့ဇန်နဝါရီလသမ္မတအဖြစ်ဒုတိယအချိန်တာဝန်မယူခင်အင်ပြူတော်ကိုပြန်ရောက်လာပြီးလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံတာဖြစ်ပါတယ်ခင်ဗျာ။